ထိုင်းနိုင်ငံဘန်ကောက်မြို့မှာအစိုးရကိုဖြုတ်ချဖို့ကြိုးစားတဲ့အနေနဲ့အတိုက်ခံတွေကသတင်းပတ်တွေနဲ့ချီဆန္ဒပြနေတာကိုတုံ့ပြန်တဲ့အနေနဲ့အစိုးရကရက်60အရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဒီအရေးပေါ်အခြေအနေဟာမနေ့ပြန်ဗုဒ္ဓနေ့မှာစတင်အကျုံးဝင်မှာဖြစ်ပြီးဘန်ကောက်မြို့နယ်အနီးဝန်းကျင်မြို့တွေပါပါတယ်လို့အရာရှိတွေကပြောပါတယ်။ဒီကြေညာချက်အရအစိုးရအနေနဲ့ကာဖျူးထုတ်ခွင့်သတင်းမီဒီယာတွေအပေါ်ကန့်သက်ခွင့်နဲ့နိုင်ငံရေးအရာစိုးဝေးခွင့်တွေကိုလည်းကန့်သက်နိုင်မှာဖြစ်ပါတယ်။ဘန်ကောက်မြို့မှာဒီကနေ့ရှေ့ရမြောက်နေ့အဖြစ်ဆက်လက်ဆန္ဒပြပွဲတွေဖြစ်ပေါ်နေတဲ့အတိုက်ခံအင်အားစုတွေကိုဒီကြေညာချက်ကဘလို့အကျိုးသက်ရောက်မယ်ဆိုတာတော့အတိအကျမသိရသေးပါဘူး။ဆန္ဒပြပွဲတွေဟာရေဘူအဖြစ်တော့အေးအေးချမ်းချမ်းပဲဖြစ်ပေါ်လေးရှိပြီးမြို့တော်ဘန်ကောက်ဟာလည်းဒီကနေ့ဆန္ဒပြပွဲတွေရှိနေတဲ့ကြားကပဲအေးအေးချမ်းချမ်းပဲရှိခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းတွင်ဆန္ဒပြသူတွေကိုဘုံခွဲတိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့တဲ့အတွက်ထိုင်းနိုင်ငံရေးမှာအရင်လိုအကြမ်းဖက်မှုတွေပြန်ဖြစ်လာမလားဆိုတဲ့စိုးရိမ်စိတ်တွေထွက်ပေါ်လာနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်အတိုက်ခံဆန္ဒပြသူတွေကိုဘုံခွဲတိုက်ခိုက်မှုတွေရှိခဲ့တဲ့အတွက်လုံခြုံရေးဟာအထူးစိုးရိမ်စရာဖြစ်တယ်လို့ဆန္ဒပြအဖွဲ့ပြောခွင့်ရပုဂ္ဂိုလ်အကနန့်ပရမ်ဖန်ကလည်းပြောပါတယ်ဆန္ဒပြသူတွေစခန်းချထားတဲ့နေရာအနီးတင်းငွေနေကဘုံပေါက်ကွဲမှုနှစ်ခုဖြစ်သွားခဲ့တဲ့အတွက်အ ਨੇ ဆုံးလူ28ဦးထိခဲ့ဒဏ်ရာရသွားခဲ့ပါတယ်ဘန်ကောက်မြို့မှာတောက်ကြနေကဖြစ်သွားခဲ့တဲ့ပေါက်ကွဲမှုမှာတော့လူ2ဦးသေဆုံးခဲ့ပါတယ်